စင်တော်ဝင်းမင်ပါစမ်းပြည်နယ်ကဥခွန်ထုံးနယ်ဗိုလ်ချုပ်ကြီးစစ်ထင်လို့ထိပ်သီးခေါင်းဆောင်တွေနဲ့နိုင်ငံရေးစီရေးလူထုအဖွဲ့အစည်းအင်အားစုပေါင်းစုံပါဝင်တဲ့ CSSU စမ်းပြည်ညီညွတ်ရေးကော်မတီအထူးအစည်းအဝေးတစ်ခုကိုတောက်ကြနေကကျင်းပပြီးစီးခဲ့ပါတယ်ဒီစီဝေးရဲ့ထူးခြားမှုကိုပြောခွင့်ရဆိုင်းကျော်ညွန့်ကအခုလိုစရှင်းပြပါတယ
် CSSU စီဝေးကတော့ကျွန်တော်တို့ဒုတိယတန်းခေါင်းဆောင်တွေတော့ပုံစံတစ်မျိုးမျိုးနဲ့တွေ့ဆုံရှိတယ်ဆိုပေမဲ့ပရမတန်ထိတ်တန်းကောင်းဆောင်တွေတွေ့ခဲ့တာမရှိဘူးလေတော်တော်ကြပါပြီ2016ကတည်းကဆိုတော့ကျွန်တော်တို့မီကာဆာမှာလှုပ်တယ်အစိုးရကလာတားတယ်တောင်ကြီးတို့ဘာလို့မှလှုပ်မယ်ဆိုရင်လည်းအစိုးရခွင့်မပြုဘူးလေထိုင်းအထိတွားလှုပ်တာတော့မှဒီဘက်အစိုးရကနေဟိုဘက်အစိုးရလမ်းပြီးတော့တားတာစီးတာရှိခဲ့တော့အခုပွဲမှာတော့ကျွန်တော်တို့ online ဆိုတော့တို့လည်းတားလို့မရဘူးဗျာတကယ်ထိတ်တန်းကောင်းဆောင်တော်တော်များများပြန်ပြီးတော့ဒီမှာတွေ့ဆုံဆွေးနွေးရတဲ့ပွဲဆိုတော့ဘောနှစ်ပေါင်း၄ငါးနှစ်တွေ့မှာတော့ပြန်ပြီးတွေ့ဆုံနိုင်တယ်ဗျာလူချင်းမတွေ့ဆုံနိုင်ဘူး online မှာတွေ့ဆုံနိုင်တယ်ဆိုတော့ထူးခြားချက်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့အဲ့တော့အထူးသဖြင့်တော့အခုလိုထူးထူးခြားခြားအခုကာလကလည်းဒီရွေးကောက်ပွဲအပီးကာလနဲ့တိုက်ဆိုင်နေတဲ့အခါကျတော့အဲ့ဒီအပေါ်မှာရော
ကျွန်တော်ရှမ်းပါတီပါတယ်ဗောဗျာရှမ်းတိုင်းသားလက်နက်ကန်ဒေါ်လာရေးဖက်စီတွေပါတယ်ရှမ်း CSO ဗောအရက်ဖက်လူမှုဖက်စီတွေပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်ဒီလက်ရှိဖြစ်နေတဲ့နိုင်ငံရေးအခင်းကျင်းကိုတုံးတက်တယ်ဆိုပေမဲ့လည်းဒီလက်ရှိအနိုင်ရတဲ့ပါတီကြီးပေါ့ဗျာသူတို့ရဲ့ဟိုတဘောထားပုံမှာလည်းအများကြီးမူတည်မှာပါဒါပေမဲ့ကျွန်တော်တို့ဒီလိုစုဆုံပြီးတော့ကျွန်တော်တို့ရှမ်းရင်အားစုတွေမှာအစင်သင့်ဖြစ်တယ်လို့ပြောချင်တာပါဟု
တ်ကဲ့ဒီနေရာမှာရွေးကောက်ပွဲအပီးကာလဖြစ်တဲ့အတွက်အခုချိန်ကိုမှန်းပြီးတော့ရောစီစဉ်ခဲ့တဲ့သဘောမျိုးလားအခုချိန်မှာဘာကြောင့်ဖြစ်လာလဲ
တကယ်တော့အဲ့လိုဟိုဘက်ရည်ရွယ်ပြီးလှုပ်တာတော့မဟုတ်ဘူးဗျကျွန်တော်တို့ခေါင်းဆောင်တွေလည်းမတွေ့တာကြာပြီဒီဟိုဘက်ဒီဘက်အဖွဲ့ပေါ့ဗျာကျွန်တော်တို့လက်နက်ကင်ရှမ်းဒေါ်လာရဲ့အဖွဲ့တွေအချင်းချင်းမှလည်းအောက်ချီမှာထိတွေ့မှုတွေတချို့လည်းရှိတယ်အင်းဒီမှာရွေးကောက်ပွဲအပြောင်းလဲလဲဖြစ်တဲ့ချိန်ကျတော့ခေါင်းဆောင်တွေကတော့ဒီချိန်မှာအရေးကြီးတယ်ကျွန်တော်ဒုတိယတန်းတတိယတန်းခေါင်းဆောင်တွေကဒီလူကြီးတွေရဲ့ဟိုဘမျော်မြင်ချက်ပေါ့ဗျာဒါတို့ရည်မှန်းချက်တွေပန်းနိုင်ပုံမှာမူတည်ပြီးတော့ကျွန်တော်တို့ဘာတွေဆက်လက်ဆောင်ရွက်ရမလဲဆိုတဲ့ဟာကိုသိချင်တာဟုတ်ဒါကျွန်တော်ရှမ်းတစ်ခုတည်းညွင့်ရေးမဟုတ်ဘူးရှမ်းပြည်သွင်းမှာရှိတဲ့အတိုင်းသားပေါင်းစုံညီညွတ်ရေးတင်မကဘူးပေါ့ဗျာဟိုပြည်တော်စုတစ်ခုလုံးရဲ့ညီညွတ်ရေးကိုပါတို့ကွက်ကွက်ကွင်းကွင်းပြောခဲ့နိုင်တယ်ကျွန်တော်တို့လမ်းညွန်ခဲ့နိုင်တယ်တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလို့ဒီထိပ်ပိုင်းတကယ်သမိုင်းဝင်ကောင်းဆောင်ကြီးတွေပါဆိုတော့အဓိကဘာတွေလမ်းညွန်ခဲ့လဲ
တို့ရဲ့ဘဝပေးတင်ခန်းစာတွေနဲ့ရှင်ပြီးညွန်ကြားခဲ့တာပါစုပေါင်းရင်အားဆိုရလဲစုပေါင်းကောင်းဆောင်မှုမရှိဘဲနဲ့မရှိနိုင်ဘူးလေစုပေါင်းကောင်းဆောင်မှပဲစုပေါင်းအင်အားဆိုတာပေါ်မှာဟုတ်ပြီးရင်စုပေါင်းအကောင့်ထဲပေါ်မှုပေါ့ collective action ပေါ့ဗျာအဲ့ဒါတွေရှိမှပဲရှမ်းနေလိုချင်တဲ့ဟာတွေရှမ်းပြည်လိုချင်တဲ့ဟာတွေတပီတော်စုလိုချင်တဲ့ဟာတွေလှုပ်ခဲနိုင်မယ်လို့သူတို့ကခိုင်ခိုင်မာမာယုံကြည်တယ်ဗျကျွန်တော်တို့တကယ်ကိုစုပေါင်းကောင်းဆောင်မှုနဲ့အလုပ်လုပ်ကြဖို့သူတို့အရန်တိုက်တွန်းတယ
်ဟုတ်ကဲ့ဒီစုပေါင်းအကောင့်ထဲပေါ်တဲ့ဘာတွေဆက်လုပ်ဖို့ရော
ကျွန်တော်တို့တောက်လျှောက်လှုပ်ခဲတာတော့2018ဘီဒူလူထုနဲ့တွားပြီးတော့တွေ့ဆုံဆွေးနွေးခဲ့တယ်လေဗျရှမ်းမျိုးသားစင်နိုင်ငံဆွေးနွေးပွဲလုပ်မယ်ပြုမယ်ဆိုပြီးတော့ဖြစ်တော့ကအကျိုးဆွေးနွေးပွဲတွေပေါ့အဲ့အချိန်မှာကလည်းကပြည်ပြည်တော်စုကြီးကိုဘယ်လိုတည်ဆောက်မယ်ဆိုတော့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေပြည်သူတွေကဆွေးနွေးတဲ့ဆွေးနွေးချက်တွေအကြံပြုချက်တွေကိုအဲ့ဒီပေါ်မှာ PCSS မှာပါဝင်တဲ့ဖွဲ့စည်းတွေအားလုံးကသဘောတူထားတဲ့ပုံသဘောတူညီမှုရှိပါတယ်အဲ့ဒီပြင်ဒီအခုနောက်ဆုံးပြည်တော်စုညီချင်းညီလာက21ရာစုပြင်လုံးမှာသဘောတူညီမှုမရသေးဘူးဆိုပေမဲ့ပြည်내ဖွဲ့စည်းပုံဆိုတာမကြမ်းခင်မှာဘာပဲပြောပြောရေးဆွဲရမှာလေအဲ့ဒီပေါ်မှာပြည်내ဖွဲ့စည်းပုံချင်းကဥပဒေကိုကျွန်တော်တို့ဘယ်လိုရေးဆွဲမယ်ဆိုတော့မူကြမ်းအဆင့်လောက်တော့ပြီးပါပြီဗျာ
ဟုတ်ကဲ့ဒီနေရာမှာအထူးသဖြင့်ဒီတက်မတော်အနေနဲ့ပေါ့နော်ဆိုရင်ဒါတွေရှိပါတယ်ရှမ်းနိုင်ငံရဲ့အဖွဲ့တွေရှမ်းလက်နက်ကိုင်အဖွဲ့တွေအားလုံးပေါင်းပြီးတော့စုဝေးဆွေးနွေးကြပြီးတော့လူထုတွေပါများများဆက်စားပါလာရင်ရှမ်းပြည်နယ်ခွဲထွက်သွားမလားပေါ့နော်အဲ့ဒီတော့ဒီတစ်ခေါက်အခုလိုဒီပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ရေးဆွဲရမှာရော
အခုနိုင်ငံချင်းချင်းကလေရခိုင်နဲ့တက်မတော်ကတွေ့ဖို့တော့မှ UWSA ရဲ့ထိန်းချုပ်တဲ့ဒေတာအောက်မှာတွားတွေ့ရတယ်လေဗျာအဲကြည့်ရတာတက်မတော်ရဲ့တဘောထားတွေလည်းအတော်တန်ပြောင်းလဲလာတာကိုလည်းတွေ့ရတယ်ပေါ့အဲ့တော့ကျွန်တော်တို့ကလည်းတို့ဆိုရင်ဆရာရှိမယ်လို့ကျွန်တော်တို့မထင်ဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ရှမ်းနေရတမိုင်းနဲ့ခြီးပြီးတော့ဗျာ1940ခုပင်လုံစာချုပ်ဆိုရင်လည်းရှမ်းနေဥဆောင်ပြီးတော့ပြည်တော်စုတည်ဆောက်ရေးလုပ်ခဲ့တာဖြစ်တယ်ဒီပေါ်မှာလည်းကျွန်တော်တို့အခုထက်ထိယုံကြည်နေသေးတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဝင်းမင်ပါ